စီရဲတင်းမနေစေရခိုင်ပြည်နယ်အတွင်းကြောက်တော်မြို့နာမှာလမ်းလုံခြုံရေးယူနေတဲ့တပ်မတော်ရင်တန်းကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီကနေ့မနေ့မှာဘုံခွဲတိုက်ခိုက်ခဲ့တယ်လို့ AA ဘက်ကရောတပ်မတော်ဘက်ကပါအတည်ပြုပါတယ်ဒီတိုက်ခိုက်မှုအတွင်းတပ်မတော်ဘက်ကထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းကြောက်တော်ဒေသခံမျက်မြင်သက်သေတွေကပြောကြပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ပြိုင်တိုင်းကျေးရွာနာမှာဖြစ်တဲ့နှစ်ဖက်တိုက်ပွဲကြောင့်ကျေးရွာသား900နီးပါးစစ်ဘေးတိမ်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောကြပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်အင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့တောင်ဘက်ငါးပါလုံခန့်အကွာကြောက်တော်စစ်တွေကာလမပေါ်ဒီကနေ့မနေ့မှာအေးရခိုင်လက်နက်ကိုင်ဖွဲ့ကနေတပ်မတော်ရင်နန်းကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့အေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့လည်းတိုက်ပွဲဖြစ်တာတော့ရှိတယ်အဲ့ဒီကြောက်တော်ရနာမှာရန်သူရင်နန်းကိုကျွန်တော်တို့ဘက်ကကာကွယ်တိုက်ခိုက်တာရှိတယ်
လမ်းလုံခြုံရေးယူထားတဲ့တပ်မတော်စစ်ကြောင်းကိုအေအေဖွဲ့ကနေလက်လုံမိုင်းနဲ့ဖောက်ခွဲတိုက်ခတ်ခဲ့တာဖြစ်ပြီးထိခိုက်မှုမရှိဘူးလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါရယ
်ကျွန်တော်တို့ဒီတိုင်းခြေကျနေတဲ့စစ်ကြောင်းကိုတောက်တော်စစ်တွေလမ်းသေးမှာမိုင်းခွဲတာပေါ့ခင်ဗျာအများစုငါသွားတဲ့လမ်းပေါ့ဗျာစစ်ဌာနလက်လုံမိုင်းနှလုံးဖုတ်တဲ့ချက်ကပါလေအေအေပေါ့ဗျာဘာမှတော့ထိခိုက်ဆန်းရတာမရှိပါဘူး
ဒီကနေ့မနေ့ဘုံပေါက်ကွဲမှုဖြစ်စဉ်မှာတပ်မတော်ဘက်ကထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကိုရန်တွားရောက်ကြေရှုခဲ့တဲ့ကြောက်တော်မြို့ခံလူကပြောပါတယ
်ဒီနေ့ကြောက်တော်မြို့နယ်ကရဲ့ပေါက်ကွဲမှုဖြစ်တယ်လေကျွန်တော်တပ်ပိုင်းကကျွတ်ဒဏ်ရာရတယ်ကျွန်တော်တော်တော်ကတော့လမ်းမအောက်ကနောက်မှာတပ်မတော်ရာချီကြီးလို့နေရာယူတယ်လေဒဏ်ရာရတီတချို့ကလေးစိတ်ကြည့်နေတာတော့မြင်ခဲ့ရတယ်
အခုလိုဘုံပေါက်ွဲမှုဖြစ်စဉ်ကြောင့်ကြောက်တော်မြို့တွင်ဒေသခံတွေစိုးရိမ်မှုတွေတိုးပွားနေတယ်လို့သူကဆိုပါတယ်။ဒီရက်ပိုင်းမှာကြောက်တုံနဲ့ပုံနှုံးမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။မနေ့ကတော့ဒလဒါမြို့ရဲ့အစ်ဖက်ကအဲ့ဒီဒီလူချောင်းတဒါနာမှာဆဲဝစ်ဖြစ်တာရှိတယ်။ဒါန်ဒါန်တော့နီးမှာပေါ့။ငါးရက်နေ့မှာတော့တောင်သားကျောင်းမျိုးနဲ့ပြင်းပိုးရွာရဲ့အနောက်ဘက်မှာထိုးစစ်ဆင်လာတဲ့အဲ့ဒီဗမာစစ်တပ်ကစစ်ကြောင်းတွေနဲ့တော့ကျွန်တော်တို့ရခိုင်တပ်တော်ကတပ်ဖွဲ့တွေနဲ့အဲ့ဒီဖြစ်တာရှိတယ်။အဲ့ဒီမှာတော့ဒီရန်သူတပ်ကတော့လေးဦးတပ်ခီးတော့ရတော့တဲ့ဥစ္စာတွေလည်းရှိတယ်ဗျ။လေလာလူရဲ့နေလာလည်းပဲကြောက်ကုန်မျိုးနဲ့တက်တပုံရွာရဲ့အချင်းရောက်ခွဲပါတံတူအားတရားလောင်းနေနေပြီးတော့ကျွန်တော်တို့ဒီရခိုင်တပ်တော်ကတပ်ဖွဲ့တွေနဲ့ထိပ်တိုက်ပြစ်ဖြစ်တာရှိတယ်။
မနေ့ကကြောက်တော်မြို့နယ်ပြိုင်တန်းကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပြိုင်တန်းကျေးရွာသား900နီးပါးအနီးနားရွာဖြစ်တဲ့ကွန်ဆွဲကျေးရွာမှာစစ်ဘေးသိမ်းရှောင်နေရတယ်လို့ကြောက်တော်လူမှုကူညီပေးရေးဖွဲ့ကိုကျော်လှမြင့်ကပြောပါတယ
်မနေ့ကကလဒန်ကြီးရဲ့အဖြစ်ထက်ပြိုင်တန်းရွာပေါ့အဲ့ဒီရွာမှာမနေ့ပိုင်း9နာရီကျော်ကစစ်နာရီကြီးတစ်ခေါက်ဖြစ်တယ်လေပြက်ခဲမှုတွေတော့ညနေဖက်6နာရီရွာကလည်းတစ်ခေါက်ဖြစ်တယ်လေအဲ့ဒါနဲ့ရွာသားတွေကတော့ဒီချောင်းအနောက်ဘက်ကကွန်ဆွဲကျေးရွာကိုသိချောင်ဒုက္ခတွေဖြစ်ရောက်နေကြပါတယ်လူရဲ့600ခန်းရလောက်ရောက်နေပြီလို့ပြောပါတယ
်ကြောက်တော်မြို့နယ်နဲ့ဘုံနှုံးမြို့နယ်တဲ့မှာအေအေဖွဲ့နဲ့တိုက်ပွဲဖြစ်တာမှန်ပေမဲ့တမန်ထိသွေးမှုတာဖြစ်ကြောင်းအနောက်ပိုင်းတိုင်းစစ်တပ်နဲ့ယုတ်တမတော်ပြောခွေရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတိုက်ပွဲစဉ်တွင်အရသားတွေထိခိုက်မှုတွေရှိလာနေတာပါနှစ်ဖက်စစ်ရေးပဋိပက္ခတွင်ရခိုင်ပြည်နယ်မြို့နယ်6မြို့နယ်မှာစစ်ဘေးရှောင်ဥယျာဉ် 38,000 ကျော်ရှိနေပြီလို့လဲစစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များစည်းရုံးကနေဒီကနေ့မှာစည်းရင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ပြည်ရေးသတင်းတော့နိုင်ကွင်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်